ရွှေကောက်ပွဲမှာဝင်ရောက်ရှင်မြိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်နိုင်ငံရေးလှိလာတုံ့တက်သူတချို့ကဗဟိုဦးစီးစနစ်ကိုလွန်ကဲစွာတုံ့ပြီးတော့ရွေးချယ်ခဲ့တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့ NLD ပါတီကတော့တဟားပြည်သူဝေဖန်မှုထက်ပါတီအချင်းချင်းနေရာယူမှုအပေါ်မှာပါတီဝင်အချင်းချင်းဝေဖန်နေမှုသာဖြစ်တယ်လို့ပြန်လည်ခြေပပြောဆိုပါတယ်။ဒါအပြင်ဗဟိုချုပ်ကိုင်းမှုမရှိဘူးလို့လည်းညင်းဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမိခကပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကပါတီမှာဗဟိုထိန်းချုပ်မှုလွန်ကဲနေတယ်လို့အခုလိုတုံ့တက်လိုက်ပါတယ်။
တိုင်းဒေသကြီးပါတီခေါင်းဆောင်တွေနဲ့ဗဟိုပါတီခေါင်းဆောင်တွေရဲ့အမှားယွင်းကြောင့်ဖြစ်နေတာကိုတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဟာဒီမိုကရေစီနီးကျရွေးကောက်တင်မြောက်ခံထားရတဲ့ဗဟိုလုံးမှုဆောင်ကော်မတီဝင်တွေမဟုတ်ဘူး။ဒေါန်ဆန်းစုကြည်ကနေပြီးတော့ခေါင်းခေါက်ရွေးပြီးတော့တင်ထားတဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်အများစုဟာအောက်ခြေပါတီဝင်တွေနဲ့လည်းအလှမ်းကွာတယ်။ပြည်သူလူထုနဲ့လည်းပဲဖြစ်ပြမှုအပိုင်းမှာအားနည်းတာကိုတွေ့ရတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်မကျေနပ်လို့ဆန္ဒဖော်ထုတ်ခဲ့တဲ့ပကုတ်ကူဒီချုပ်ပါတီခရိုင်ဥက္ကဋ္ဌအပါအဝင်10ဦးအားပါတီမှထုတ်ပယ်လိုက်တဲ့အပေါ်မှာဒေါက်တာရံမျိုးသိန်းကအခုလိုဝေဖန်လိုက်ပါတယ
်။အဲလက်တလုံးဖြစ်ခဲ့တဲ့ဒီကုစလင်လောင်းကိစ္စတွေနဲ့ပတ်သက်ရင်တော့ပေါ့လေအမေ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်အသတ်နိုင်ရပြီးတော့နော်အစိုးရတရက်ကိုဥဆောင်ဖွဲ့စည်းနိုင်တဲ့အနေအထားမျိုးဖြစ်လာမှုအလားအလာတော့အကြီးအကျယ်ထိခိုက်ခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
် NLD ဗဟိုတာဝန်ခံတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကတော့အပြစ်ပေးခံရသူတိုင်းကသူတို့ကိုယ်တိုင်မမားဘူးလို့သာခံယူကြကြောင်းဗဟိုကချမှတ်ပေးထားတဲ့အပေါ်မလုဆောင်နိုင်အောင်တားမြစ်တဲ့အပေါ်မှာဗဟိုအနေနဲ့အရေးယူဆောင်ရွက်ချင်းသာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်။ဒီဥပမာဆိုတော့ညာလူကြောက်ကသူကြည့်သူလို့ပြောပြီ။သူကဒီလူကြောက်ကိုပါစေခြင်းနဲ့အတက်သူ့ပြောလေ။ကျွန်တော်တို့ကဒီထက်မှဘာဖြစ်လဲဆိုမစ္ဆနာနေတဲ့နေမှာကျွန်တော်တို့တောင်းနေချီပြီးကျွန်တော်မစ္ဆနာပြေးကြမှာကို။ကျန်တဲ့လူတွေပြတ်ကိုသူကဘယ်လိုပြောမလဲ။ဒါကြီးအချင်းညာနဲ့ချက်လေ။မင်းဘုံချုပ်တော့များတယ်ဆိုလို့ရှိရင်ဒီ NLD ကိုပြင်ပေးပါတယ်ဆိုတော့ပါတီဘယ်နှခုညာတွေ့ပါလိမ့်ကြာ။ဒီလူလူတွေကပြောနေတယ်ဆိုကျွန်တော်မကြားဘူးကြာ။အခုကျွန်တော်ပြောနေတာဘာဖြစ်လဲဆိုကိုလို data ကဒီလူ NLD ရောက်တဲ့ဒီလူပြန်ပြောပြောနေတာ။ကျွန်တော်မြင်နေတာပါဖြစ်တဲ့ဆိုထုတ်လိုက်ရဲ့ဆိုတဲ့မှာလေအပြင်ကြည့်လိုက်ပါဦးကျွန်တော်ပြောတာအဓိပ္ပာယ်နေလဲဆိုတော့ NLD ရပုံဝင်နေကြည့်ပါပဲ
နိုင်ငံရေးစိတ်ဝင်စားသူရန်ကုန်မြို့ကကိုတီဟာကတော့ NLD လူရင်းမှုအပေါ်မှာသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ
်88လို့ကိစ္စလို့ကြတော့လူထုကိုလိုက်ကအာမရတော့88ပါဝင်မယ်ဆိုတဲ့အချိန်မှာတော်တော်များများကနိုင်ငံရေးအရလူထုလည်းအားသက်သွားတယ်စံအော်သွားပြီးတတိခါသွားပါနော်ဟိုနောက်တစ်ခါဒီ88လို့ဟာမျိုး UAR စုတွေပါဝင်မယ်ဆိုတဲ့ political message ကအတိုင်းအတာတခုဒီနိုင်ငံရေးလို့ရောလာမယ့်ရုပ်ောက်ပဲရောတိုက်ရိုက်ခတ်မှုရှိတယ်။အဲတချို့နေရာဆိုနိုင်ပြီလို့ပြောလိုက်လို့ရတယ်။ဒီလိုနေရာမျိုးကြတော့ပါတီကိစ္စမျိုးတော့မက်ဆန်နန်းချင်းဒီကိုယ်နဲ့ကမျှော်မှန်းတဲ့ကိစ္စတွေပါလာတယ်။ခုအားလုံးကတော့ဒီ NLD ပါတီကိုပဲအားပေးရမယ်။ကြောင်းလဲအတွက်ဆိုတဲ့ညီမန်းချက်တော့ရှိကြတာမှန်တယ်လို့ပဲ။ချို့နေရာရောရှင်ပြိုင်မှုတော့အားကြီးမဲ့နေရာမျိုးတွေရှိတယ်။လူမျိုးပြိုင်မဲ့နေရာမျိုးတွေမှာပြိုင်မဲ့သူတွေရတော့ပြင်တော်တယ်လို့နာမည်ဆိုကြတဲ့လူပုဂ္ဂိုလ်ကိုထည့်သွင်းစဉ်းစားကိုစဉ်းစားရမယ်။အဲ့ဒီကအလားစင်စားကအားနေတဲ့တော်မလို့လူတွေအများစုနေတဲ့မြို့ကြလိုနေရာမျိုးတွေမှာတော့NLD နည်းနည်းခက်ခဲရှိသွားတယ်
။ကိုတီဟာကတိုင်းပြည်အပြောင်းလဲအတွက်လာမယ့်ရွေးကောက်ပွဲမှာ NLD ကိုနိုင်စေခြင်းကြောင့်ဒါပေမဲ့လက်ရှိ NLD ပါတီအပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုလိုက်ပါတယ်
။တိုင်းပြည်မှာတော့အပြောင်းလဲတစ်ခုလိုတဲ့တော်မလို့ဒီအုပ်ချုပ်ရေးနယ်ပယ်မှာအကြက်သားတွေနိုင်ငံရေးသမားတွေအရေးချင်းရှိတဲ့နိုင်ငံရေးစိတ်ဝင်စားတဲ့အကြက်သားတွေပါဝင်လာတာကိုစိုက်တယ်။တက်ကနေပြီးတော့အာဏာလက်ဆင့်ကမ်းလာတဲ့ကျင်းကျင်းမှုဖျက်သိမ်းပြီးတော့တော်တဲ့ဆက်တဲ့အရသာအစိုးရတည်းရဲ့ပုံပေါက်လာရင်ရှေ့ရှုတဲ့ဟိုလိုလားတဲ့လူတယောက်ဖြစ်တယ်ပေါ့နော်အဲဒါကြောင့်မို့ NLD ကိုတိုင်းစေချင်တယ်ဘာဖြစ်လဲ NLD ဟာတိုင်းပြည်အုပ်ချုပ်နိုင်တဲ့ပါတီတစ်ခုလားဆိုတော့ကိုယ်တိုင်နဲ့ပြုဝင်နေတုံးတဲ့တိုင်းပြည်အုပ်ချုပ်နိုင်တော့တဲ့ပါတီတစ်ခုတော့မဖြစ်သေးဘူးဒီ NLD ပါတီနဲ့တော့တိုင်းပြည်ကိုအုပ်ချုပ်နိုင်တဲ့အဖြစ်အတိုင်းရောက်အောင်တော့သူ့ပါတီကိုထူထောင်ဖို့လည်းချိန်ထဲမှာ
လက်ရှိမှာ NLD ပါတီအနေနဲ့ဝင်ရောက်အရွေးခံပဲလွတ်တော်ကိုယ်စားလှယ်လောင်းစည်းရင်းတွေထုတ်ပြန်တဲ့အခါမှာ78မျိုးဆက်ចောင်းသားကောင်းဆောင်တွေနာမည်ရတက်ကြွလှုပ်ရှားသူတွေနဲ့အထင်ကရနိုင်ငံရေးသမားတွေမပါဝင်ပါဘူး။ဒီပြင်တိုင်းရင်းသားနိုင်ငံရေးအင်အားစုနယ်မြေတွေအလုံးနီးပါးမှာလည်းဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုအချက်တွေကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုအပေါ်ပဝင်မကျဖြစ်နေတယ်လို့ NLD ပါတီဝင်အချို့ကပြောဆိုလျက်ရှိပါတယ်။